Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ22ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြင့်ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမဧသနာကြပါရှင်အမေရိကန်ကာကွယ်ရေးဝန်ကြီးဟာအစ္စရေးဝန်ကြီးချုပ်နဲ့ဂျေရုဆလမ်မြို့တော်မှာဒီကနေ့ပဲတွေ့ဆုံဆွေးနွေးပါတယ်အရှေ့တရုတ်ပင်လယ်ထဲမှာရေပြင်ပိုင်နဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေဟာနိုင်ငံလုံးလုံးရေးအတွက်အဓိကချင်းချောင်းမှုတွေကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတည်ညံ့နေပြောပြပေးဖို့ရှိပါတယ်မသိငီရေ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
အရင်ကျွန်တော်မှတ်ထားတော့ကကျွန်တော်ဆောက်ရက်ကပ်ရှိရယ်။နောက်ထပ်ဒီကြည်ရယ်ပေါင်းတယ်ရယ်တွေ့တော်ရယ်ကသုံးမှုလာပြီးတော့တွေ့အောင်တွေ့တယ်။ပြီးတော့တောင်းမှုရက်ကလေးဆယ်အားလုံးလေးမှုပေါ့အားလုံး
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုရာကြောင့်အမှုပေါင်း65မှုနဲ့တရားစွဲဆိုခံထားတဲ့ចောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ပြောသွားတာဖြစ်ပါတယ်။ဒီနောက်မှာတော့ရခိုင်တပြည်လုံးမှာဝင်ရောက်ရှင်ပြိုင်မဲ့ရခိုင်အမျိုးသားပါတီဘာရီပြင်ဆင်ပြီးပြီလဲဆိုတာနဲ့အတူမြန်မာစီးပွားရေးတိုးတက်ဖို့အမျိုးသမီးတို့ရဲ့အခမ်းကဏ္ဍနောက်ထိတ်တန့်ရောက် American Cuba တန်ကင်းတမန်ကင်းပြန်ဆတဲ့အခြေအနေတွေကိုဒီညနေခင်းမှာတင်ပြပေးမှာဖြစ်ပါတယ်။ဒါဒီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါအောင်ရှင်။
အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာဟာအစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုနဲ့ဂျေရုဆလမ်မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မစ္စတာနက်တန်ယာဟုအကြီးအကျယ်ကန့်ကွက်နေတဲ့အီရန်နျူကလ িয়ার သဘောတူညီမှုကိုအပြီးသက်ဆွေးနွေးသဘောတူခဲ့ကြပြီးတော့တပတ်ကြာမှာပဲခုလိုမျိုးတွေ့ဆုံဆွေးနွေးခဲ့တာပါ။အစ္စရေးဟာအရှေ့လေပိုင်းဒေသဆိုင်ရာအမေရိကန်မဟာဗျူဟာအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့တနင်္လာနေ့တွေ့ဆုံပွဲမှာမစ္စတာကာတာကအစ္စရေးကိုထပ်ပြီးတော့အာမခံသွားပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ရဖို့ဆေးစပ်ဆွေးနွေးနေတဲ့ကာလတလျှောက်မစ္စတာနက်တန်ယာဟုကကန့်ကွက်နေခဲ့တာဖြစ်ပြီးတော့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့သဘောတူညီချက်ရသွားပြီးတဲ့အခါမှာတော့ဒါဟာသမိုင်းဝင်မှားယွင်းမှုတစ်ခုဖြစ်တယ်လို့ပြောခဲ့ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္လာနေ့မှာကန့်ကွက်သူမရှိအတည်ပြုခဲ့တာအပေါ်မှာကုလသမဂ္ဂဆိုင်ရာအစ္စရေးတန်မတ်ကြီးရွန်ပရိုဆာကထပ်ပြီးတော့ဝေဖန်သွားတာပါကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါစ်ကတော့တန်တမန်ရေးကိုယုံယုံကြည်ကြည်ကိုးစားလှုပ်ဆောင်ခဲ့တာအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုချီးကျူးသွားပြီးတော့ဒီသဘောတူညီမှုကြောင့်တော့အီရန်နိုင်ငံနဲ့ပတ်သက်လို့အမေရိကန်တို့ရဲ့စိုးရိမ်ပူပန်မှုတွေပျောက်ကွယ်သွားမှာမဟုတ်ပါဘူးလို့ပြောပါတယ်အီရန်နဲ့ပတ်သက်ရင်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုကိုအီရန်ထောက်ခံတာတွေနဲ့သူ့ရဲ့ပယ်ရင်းတဲ့ဒုံးကျည်အစီအစဉ်တို့အပါအဝင်အမေရိကန်တို့စိုးရိမ်တဲ့ကိစ္စရပ်တွေရှိသေးပါလို့ပြောသွားပါတယ်။ဒီတော့ရစ်မှာရဲ့ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးကတော့သူ့နောက်ထပ်သတင်းပတ်မှာအီရန်ကိုတပတ်ကြာသွားရောက်မယ်လို့ဒီကနေ့ပဲကြေညာသွားတာပါ။သူကခီးစင်တွင်မှာအီရန်သမ္မတနဲ့လည်းတွေ့ဆုံမှာပါ။အီရန်နျူကလ িয়ার အရေးဆွေးနွေးပွဲအပြီးမှာအီရန်နိုင်ငံသားရဲ့ဝန်ကြီးကသူ့ကိုဖိတ်ကြားခဲ့တဲ့အကြောင်းပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးကအရင်တစ်ပတ်ကပဲပြောသွားခဲ့ပါတယ်ရှင်။
ပြီးခဲ့တဲ့အပတ်ကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားရယူခဲ့တဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်ဟာအီရန်လွတ်တော်အမတ်တွေဆန်းစစ်နိုင်ဖို့အီရန်လွတ်တော်မှာဆွေးနွေးကြဖို့ရှိပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကရယူခဲ့တဲ့သဘောတူညီချက်ကိုတောင်အီရန်လွတ်တော်ကဖွဲ့စည်းပုံအခြေခံအရဖွဲ့စည်းပုံအခြေခံဥပဒေအရပယ်ချခွင့်ရှိပါတယ်။လွတ်တော်အနေနဲ့ဒီသဘောတူညီချက်ပေါ်မဲခွဲဆုံးဖြတ်မှာလား။ဒါမှမဟုတ်အဲ့ဒီပေါ်မှာဆွေးနွေးပြီးစိုးရိမ်မှုတွေကိုတင်ပြတာနဲ့ပြီးသွားမလားဆိုတာမသိရသေးပါဘူး။အီရန်လွတ်တော်ဟာရှေးယူဆွဲတို့ကြီးစိုးထားပြီးဒီသဘောတူညီချက်ကိုဝေဖန်နေကြပါတယ်အဲ့ဒီအတွက်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖာသဘောတူညီချက်ကအီရန်နိုင်ငံရဲ့သဘောတောင်းဆိုမှုတွေကိုတောင်းဆိုမှုတွေအများစုကိုလေးစားလိုက်ရောထားတယ်ဆိုအီရန်လွတ်တော်မှာဒီကနေ့အင်္ဂါနေ့မှာအခုခံပြောဆိုလိုက်ပါတယ
်အမေရိကန်ပြည်အောင်စုကို၄ရက်ကြာခေတ်စဉ်နဲ့ရောက်ရှိနေတဲ့နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကနိုင်ငံသားရေးဝန်ကြီးဌာနမှဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်မစ္စတာဘူဟာရီကိုတနင်္လာနေ့ကတော့အမေရိကန်သမ္မတဘရက်အိုဘားမားကသမ္မတအိမ်ပြူတော်မှာလက်ခံတွေ့ဆုံပြီးတော့ဘိုဂိုဟာရမ်စစ်သွေးကြွရရဲ့အနေနဲ့ပါဝင်ကိစ္စရဲ့မျိုးစုံကိုဆွေးနွေးခဲ့ကြပါတယ်။1996ခုနှစ်မှာစစ်အုပ်ချုပ်ရေးအဆုံးသတ်ပြီးတော့ဒီမိုကရေစီနှိကျအာဏာလွှဲပြောင်းပေးနိုင်မှုဖြစ်တဲ့တရော့ကရွေးကောက်ပွဲကိုမစ္စတာအိုဘားမားကချီးကျူးသွားပါတယ်။အစိုးရအသစ်တစ်ခုလက်ထဲငင်းငင်းငင်းငင်းနဲ့အာဏာလွှဲပြောင်းပေးတဲ့ရွေးကောက်ပွဲတစ်ခုကိုတွေးခဲ့ရပြီးတော့ဒါဟာနိုင်ဂျီးရီးယားကဒီမိုကရေစီကိုအလေးနဲ့ရှိတယ်ဆိုတာအတည်ပြုလိုက်တာဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးစိုးရိမ်ပါတယ်။အဲ့ဒီအဖွဲ့ကိုနှိမ်နင်းရေးနဲ့ နိုင်ဂျီးရီးယားနိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုနောက်ကျောင်းပြန်ဆွဲနေတဲ့အချင်းပြတ်ချဆောင်မှုတိုက်ဖျက်ရေးတွေကိုသမ္မတဘူဟာရီတိကျရှင်းလင်းတဲ့လုပ်ငန်းစဉ်နဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့သူယုံကြည်ကြောင်းမစ္စတာအိုဘားမားကပြောသွားခဲ့ပါတယ်ရှင
်။လူတွေအတွက်အန်ဒီရဲ့ကင်းတဲ့အစ်စ်တစ်ခုထိကဘာမြေပူနွေးလာမှုကိုထိန်းထားဖို့သဘောတူညီချက်တရက်နိုင်ငံတကာကောင်းဆောင်တွေအတည်ပြုပေးဖို့အတွက်တောင်းဆိုထားတဲ့ဗန်ဒီကန်ကြေညာချက်ကိုကဘာတဝမ်းမြို့တော်ဝန်တွေစုပေါင်းလက်မှတ်ထိုးကြဖို့ရှိပါတယ်။နေရကြာရာသီဥတုဆွေးနွေးပွဲမှာပါဝင်ဖို့မြို့ဝန်60လောက်ဟာဗက်တီကန်မြို့မှာရောက်ရှိနေကြပါတယ်။သူတို့ဟာပုပ်ယဟန်မင်းကြီးဖရန်စစ်စ်နဲ့လည်းတွေ့ဆုံခွင့်ရမှာဖြစ်ပါတယ်။ဒီဒီဇင်ဘာလမှာကျင်းပမယ့်ပါရီမြို့ကရာသီဥတုဆိုင်ရာဆွေးနွေးပွဲမှာကဘာခေါင်းဆောင်တွေကိုဖိအားပေးဖို့ပုပ်ယဟန်မင်းဖရန်စစ်စ်ဟာသူ့ပုပ်ယဟန်မင်းကြီးညာချက်စာတမ်းထဲမှာပတ်ဝန်းကျင်ထိန်းသိမ်းရေးကိုတိုင်တောခဲ့ပါတယ်။လူသားတွေကြောင့်ဖြစ်တဲ့ရာသီဥတုပြောင်းလဲမှုဟာသိပ်ပံကလည်းတည်တည်ပြထားတဲ့တကယ်ဖြစ်ရဖြစ်ပြီးဒါကိုထိန်းချုပ်ဖို့လူသားတွေအားလုံးမှာတာဝန်ရှိတယ်လို့လက်မှတ်ရေးထိုးထားတဲ့ကျညာချက်တဲ့မှာဖော်ပြထားပါတယ်။ရာသီဥတုနဲ့ပတ်သက်တဲ့တရားဝင်ကျညာချက်အပြင်ရောက်ရှိနေကြတဲ့မြို့တော်တွေဟာမြို့ဝန်တွေဟာလူကုန်ကူးမှုနဲ့ပတ်သက်တဲ့ကျညာချက်တရားကိုလည်းလက်မှတ်ထိုးရေးထိုးကြမှာဖြစ်ပါတယ
်။ VOA မြန်မာအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေပြီးတော့ data ရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်အရှေ့တရုတ်ပင်လယ်ထဲမှာရေပြင်ပိုင်နဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေဟာနိုင်ငံလုံးကျုံရေးအတွက်အဓိကခြိမ်းခြောက်မှုတွေကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောလိုက်ပါတယ်ဂျပန်စစ်ဘက်ရဲ့အခမ်းအနားကိုတိုးချဲ့ဖို့ရည်ရွယ်တဲ့အငင်းပွားပွဲလှုပ်ဆောင်ချက်တွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေကတွန်းအားပေးနေတဲ့အချိန်မှာပဲအခုလိုပြောသွားတာပါအရှေ့တရုတ်ပင်လယ်ကရေအောက်ရေနံနဲ့သဘာဝတန်ခွေအရင်းမြစ်တွေကိုတူးဖော်ဖို့တရုတ်ကလုပ်နေတဲ့ကိစ္စတရုတ်ကလည်းသူပိုင်နေလို့ပြောထားပြီးတော့ဂျပန်ထိန်းချုပ်မှုအောက်မှာရှိတဲ့ကျွန်းတွေနောက်မှာတရုတ်စစ်ဘက်တည်ရှိမှုပို့ပြီးတော့တိုးလာတဲ့ကိစ္စတွေအပေါ်ဒီကနေ့ထုတ်ပြန်တဲ့နှစ်ပတ်လည်ကာကွယ်ရေးဆိုင်ရာလေးလာသုံးသက်ချက်ထဲမှာဂျပန်ကာကွယ်ရေးဝန်ကြီးဌာနကဝေဖန်ပြစ်တင်ထားပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့လှုပ်ဆောင်မှုတွေကိုလည်းအဲ့ဒီကာကွယ်ရေးအစီရင်ခံစာထဲမှာဝေဖန်ထားတာပါ။အဲ့မှာတရုတ်ကလူလုံကျွန်းတူအများပြားတိဆောက်ရေးကိစ္စဆောက်လုပ်ထားတာပါ။အဲ့ဒီလို့ရဲ့ကြောင့်တရုတ်နဲ့အရှေ့တောင်အာရှအိန္ဒိယနိုင်ငံအများပြားကြောင့်မှတင်းမာမှုတိုးခဲ့ရပါတယ်ရှင
်။တရုတ်သမ္မတဟောင်ဟူကျင်တောင်းရဲ့ထိပ်သီးလက်ထောက်တူကိုပါတီနဲ့အစိုးရရာထူးတွေကနေထုတ်ပယ်လိုက်ပြီးအချစ်ပြစ်ခြားစားမှုနဲ့ဖန်ဆီးလိုက်တယ်လို့တရုတ်အစိုးရပိုင်သတင်းတွေမှာဖော်ပြထားပါတယ်။သူ့ကိုဌာနတွင်စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးနောက်ခုနှစ်လအကြာမှာတရုတ်ကွန်မြူနစ်ပါတီနိုင်ငံရေးဦးဆောင်အဖွဲ့ကနေအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အမှုဆောင်အရာရှိချုပ်ရာထူးနဲ့ညီမျှတဲ့မစ္စတာလင်းဟာသမ္မတဟူကျင်တောင်းနောက်ဆက်ခံတဲ့သမ္မတရှိရဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးစီမံကိန်းမှာအခုလိုအရေးယူခံလိုက်ရတာဖြစ်ပါတယ်။ဒီစီမံကိန်းဟာဆိုရင်ကွန်မြူနစ်ပါတီပေါ်အများပြည်သူယုံကြည်စိတ်ချမှုတွေပြန်ရစေဖို့ရည်ရွယ်ရုံသာမကတမဒရှိရဲ့နိုင်ငံရေးအာဏာကိုပါထိပါချိတ်ချောက်နိုင်မှုတွေကိုရှင်းပြတာလည်းဖြစ်တယ်လို့အများကယူဆကြပါတယ်။လင်းမှာအစိမ့်မြင့်တဲ့ရာထူးရှိခဲ့ပေမဲ့ပါတီရဲ့ထိပ်သီးနေရာကိုတော့မရောက်ခဲ့ပါဘူး။လင်းဟာငွေကြေးအမြောက်များကိုလက်ဖြစ်ယူခဲ့ပြီးတော့ရာထူးကိုအလွဲသုံးစားလုပ်ခဲ့တာကြောင့်ဌာနတွင်စုံစမ်းမှုတွေမှာတွေ့ခဲ့ရတယ်လို့ရှင်းဟွာသတင်းဌာနမှဖော်ပြပါတယ်။သူ့ရာထူးအာဏာကိုသုံးပြီးသူ့မိသားစုစီဘွားရေးအခွင့်အရေးနဲ့ခန်းစားခွင့်တွေကိုရယူခဲ့တယ်လို့လည်းပြောထားပါတယ်
။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားညှိနှိုင်းမှုတွေလိုမျိုးမြောက်ကိုရီးယားအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းရည်ကိုလက်လွတ်မဲ့ဘဲကိစ္စမဆိုစိတ်ဝင်စားဘူးလို့မြောက်ကိုရီးယားကပြောပါတယ်။သူ့ရဲ့ပိုင်နယ်နားမှာပူးရဲစစ်ရေးလေ့ကျင့်မှုတွေအကြီးအကျယ်လုပ်တာနျူကလ িয়ার လက်နက်နဲ့ချင်းကြောက်တာတွေအပါအဝင်အမေရိကန်တို့ရဲ့စစ်ရေးနဲ့ရန်စားတာတွေကိုမြောက်ကိုရီးယားအမြဲကြုံနေရတာကြောင့်အီရန်ရဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုမြောက်ကိုရီးယားကအခြေအနေနဲ့သွားပြီးတော့နှိုင်းယှဉ်ပြီးတာသဘာဝမကျဘူးလို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပြောပါတယ်ရှင်
။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားအနေမြေပိုင်ဆိုင်မှုဆိုင်ရာကာလရှည်ကြာအငင်းပွားနေတဲ့ကျွန်းစုတွေကိုပိုင်ဆိုင်ကြောင်းဂျပန်ဘက်ကထပ်ပြောလာတဲ့အပေါ်ကံွယ်ဖို့ဆိုးမျိုးတော်အခြေဆိုင်ဂျပန်တန်တမန်တအူးကိုတောင်ကိုရီးယားကဒီကနေ့မှဆက်ခေါ်လိုက်ပါတယ်။ဂျပန်တန်ယုံကတာဝန်ရှိသူတအူးဖြစ်တဲ့ခင်ဂျီခနာဆူဂျီကိုတောင်ကိုရီးယားနိုင်ငံခြားရေးဌာနအရှေ့မြောက်ဒေသရေးရာဘျူရိုအကြီးအကဲလီဆန်ဒေါ့ကဆက်ခေါ်တွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမအေးတန်တာကျော်နဲ့ကိုကောင်းထက်တို့ကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်သဘေးမှောက်ခဲ့ကြတာကြောင့်ထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေကိုတာယာဝတီတရားရုံးမှာရုံးထုတ်စစ်ဆေးနေတာမှာကျောင်းသားခေါင်းဆောင်တွေကိုအ ਨੇ စုံအမှု10မှုကနေအများဆုံး65မှုအထိတိုးပြီးတော့တရားစွဲဆိုနေပါတယ်။ဒီကနေ့မှာတော့အာမခန်နဲ့လည်းနှစ်ဦးတို့ပြန်လည်လွတ်မြောက်ခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် BOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘေးမှောက်ပြီးခရီးရှည်ချီတက်တာကြောင့်ထိမ့်သိမ်းခံနိုင်ရတဲ့ကျောင်းသားတွေကိုတရားဝင်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးရမှာတော့ကျောင်းသားကောင်းဆောင်တချို့ဟာအမှု10မှုကနေ65မှုအထိတရားစွဲဆိုခံနေရတယ်ဆိုပြီးကျောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ကဆိုပါတယ
်ဟောအရင်ကျွန်တော်မှတ်ထားတော့ကကျွန်တော်ဆောက်ရက်တစ်ခုရှိတယ်နောက်ထပ်ဒီကြည်ရယ်ပေါင်းတယ်ရယ်ဆွေတောင်ရယ်ကသုံးမှုလာပြီးတော့ဆွေအောင်ဆွဲတယ်ပြီးတော့စောင်းမှုရက်တစ်ခုရှိတယ်အဲ့လိုမှ၄မှုပေါ့အဲ့လိုမှအဲ့ဒီမှုကပတူရတာပါ65မှုမကတော့ဆိုကြီးရအစိုးရနေရေစိတ်သူ့ဖွဲ့မှုသူ့ချက်ဖို့ရေစိတ်ရှိတယ်လို့ကြည့်တာနေရကြည့်ရယ်နောက်ချက်ကမှဒီရက်ချက်ကအဲ့တုန်းကကောင်းတော်တွေကမှကိုကျွန်တော်တို့ကိုပို့ပြီးတော့ပို့ပြီးတော့ပို့ပြီးတော့ဘာသာကတော့ကျွန်တော်ကောင်းတော်တွေကလည်းဘယ်လိုဘယ်လိုအဲနှစ်တွေအများကြီးထောက်ချမယ်ဆိုရေစစ်စစ်ကြီးရဲ့ကလစ်ကပြင်းပြင်းထားတယ်လို့ကျွန်တော်နေတယ်အဲ့လိုမြင်ပါတယ
်ကိုနန္ဒစစ်အောင်မဖြိုးဖြိုးအောင်ကိုမင်းသွေးတစ်တို့ကိုသူတို့ချီတက်ရလမ်းတစ်လျှောက်ကမြို့နယ်ရီအလိုက်တရားစွဲဆိုမှုတွေဆက်လုပ်နေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့လကုံပိုင်းတုန်းကအချင်းထောင်ထဲမှာစစ်လိုက်တယ်ဆောင်တဲ့အတွက်ကျောင်းသားနဲ့ဝင်းရံပြည်သူတချို့ကိုတိုက်ပိတ်ခဲ့ပြီးနောက်ထပ်ပုံမှတ်တွေနဲ့လည်းတရားစွဲဆိုမှုတွေလှုပ်လာတယ်လို့လည်းတိုက်ပိတ်ခံခဲ့ရသူကိုအောင်မြင့်ဟန်ကဆိုပါတယ
်ကျွန်တော်တို့က30နှစ်ရုံးချင်းမှာတော့ဆေးလိပ်ကိုထောင်ထဲယူတယ်ဟောပါတော့တရားမဝင်ပြီးစီစီကျဲလာတယ်ဆိုတော့ကျွန်တော်တို့ကိုတိုက်ပိတ်တယ်လေအတိုက်15ရက်ပိတ်တယ်ပေါ့နော်တိုက်15ရက်ပိတ်တဲ့အပြင်အခုကျွန်တော်တို့တာဝီတရားရုံးမှာပုံမှတ်40နှစ်နဲ့ပေါ့ကျွန်တော်တို့ပုံမှတ်40နှစ်နဲ့တရားစွဲထားတယ်အော်မလေးကျွန်တော်တို့တိုက်ဆန်ငါရဲ့ပိတ်ထားပြီးပြီးပြီးသားပေါ့အဲအဲ့လိုခုလိုသုံးမလေးတွေနဲ့ချက်ပြီးတရားဆွဲတာကျတော့ပြည်တယ်နဲ့ကြော့လို့ဖြစ်နေတယ်လေကျွန်တော်တို့ဒီလိုကျဲခဲ့တယ်ဆိုတာလေဟိုဆေးလိုက်ကိုသူနားလည်မှုပြေးပါမယ်ခေါင်းပိုင်ပေါ့ကိုစော်ဆေးအောင်ပေါ့သူကနားလည်မှုပြေးပါမယ်ဆိုတော့ကျွန်တော်တို့ကတော်တာကြကျွန်တော်တို့ဟိုထောင်ထမ်းတယ်လို့ဖြစ်ကြတာပေါ့နော
်ဒီကနေ့မှာပဲကျမရေးမကောင်းသူတဦးဖြစ်တဲ့ကိုခင်လိုင်းနဲ့အဝေးတင်ကျောင်းသားတဦးကိုလည်းအာမခံပေးခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကရုံးထုတ်ချိန်မှာလဲအဝေးတင်ကျောင်းသားတချို့နဲ့ဆေးရုံတက်နေရတဲ့ဝင်းရံပြည်သူတို့ကိုအာမခံပေးခဲ့ပါတယ်။ဒါပေမဲ့လည်းသူတို့အားလုံးဟာအမှုကိုဆက်လက်ရင်ဆိုင်နေရဆဲဖြစ်ပါတယ်။အာမခံနဲ့လွတ်မြောက်လာတဲ့ကိုခင်လိုင်ကတော့အပြင်မှာဆေးဝါးကုသမှုတွေဆက်လုပ်ရမယ်လို့ဆိုပါတယ်
။ဟုတ်ကျွန်တော်ကတော့အခုလက်ရှိမှာတော့အပြင်မှာပြန်ပြီးတော့ဒီအဆိုင်ရောဂါကိုပြန်ပြီးတော့အကင်းတရားအကင်းလုံးဝအရှင်းပြောက်သွားတော့ခုရမှာပေါ့နော်။
ပြီးခဲ့တဲ့မလ10ရက်နေ့တုန်းကလက်ပံမြို့နယ်အတွင်းမှာရိုက်နဲ့ဖမ်းဆီးခံထားရတဲ့ကျောင်းသားတွေဟာဥကောက်နဲ့ပတ်သက်တဲ့ဝေဒနာတွေခံစားနေရပြီးပြည်မှာဆေးဝါးကုသခွင့်စစ်ဆေးခွင့်လိုအပ်နေသူ10ဦးခန့်ရှိနေကြောင်းကိုလည်းကျောင်းသားကောင်းဆောင်ကိုမင်းသွေးတစ်ကပြောပါတယ်
။တော်မင်းသားယောက်ျားလေးတော်မင်းသားခေါင်းတွေရိုက်ခံထားတာအချို့တွေကနှာခေါင်းယိုကျူသွားပြီးသူကဒီထောင်ထဲရောက်မှသူကသူပြန်ဆက်သွားတာမျိုးတွေလည်းရှိတယ်။အချို့တွေကခေါင်းအငဲနဲ့ကိုက်နေတယ်စစ်ကင်ကြီးလည်းမတားခဏခေါင်းကိုက်နေလို့ဒီထောင်ထဲရှိခဲ့မှခေါင်းကိုက်တော့စီတော့တောက်ရတဲ့လူတွေရှိတယ်ပေါ့။အများဆုံးကတော့ခေါင်းရိုက်ခံပြီးတော့မှအကောင်ကခေါင်းကိုအနည်းဆုံး၄-၅လောက်ရိုက်ခံပြီးမှထောင်ထဲရောက်လာတာတချို့တွေကတော့တစ်ကြောင်တည်းပဲ၁-၂၀လောက်ရိုက်ခံတယ်အဲ့လိုမျိုးတွေကပိုဆိုးတယ်ဆိုတော့အဲ့လိုမျိုးတွေကတော့၁၀လောက်ရှိတယ်၁၀ဝန်းကျင်လောက်ရှိတယ်ဒီခေါင်းကိုစီစီဆန်ဆန်ဖတ်ဖို့အာရုံကြိုးတွေပြန်ပြီးဖြစ်စီဖို့ပဲ
ပြီးခဲ့တဲ့ရုံးချင်းနေတုန်းကတော့ဝင်းရံပြည်သူနှုတ်ဦးဟာဗတိမေ့လဲသွားခဲ့တာကြောင့်စေယုံကိုပို့ပြီးခွဲစိတ်ကုသမှုတွေလုပ်ခဲ့ရတာပါအချင်းထောင်တွင်းကကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့နဲ့အမြန်ဆုံးပြန်လွတ်ပေးဖို့အတွက်ပြည်ရင်းပြည်ပမှာရှိတဲ့နိုင်ငံတကာအဖွဲ့အစည်းတွေလူ့အခွင့်အရေးနှုတ်ရှားသူတွေတက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်ရှင
်မအေးအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့တိုင်းရင်းသားပါတီတွေရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေကိုကြည့်ချရအောင်ပါ1990ပြည်နှစ်နဲ့2010ပြည်နှစ်ကရွေးကောက်ပွဲဝင်ရခိုင်နိုင်ငံရေးပါတီနှစ်ခုတို့ပေါင်းစည်းပြီးအသစ်ပြန်လည်ဖွဲ့စည်းခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကနေရခိုင်ပြည်နယ်တစ်ခုလုံးနဲ့အရာဝတီတိုင်းရန်ကုန်တိုင်းဒေသကြီးချင်းပြည်နယ်ဘက်ကမဲဆန္ဒနဲ့60ကျော်ကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်အရွေးခံသွားမှာဖြစ်ပါတယ်2015ရွေးကောက်ပွဲအလွန်ကာလလွှတ်တော်နိုင်ငံရေးအခင်းအကျင်းမှာအပြောင်းလဲဖြစ်လာမယ်လို့လဲရခိုင်နိုင်ငံရေးပါတီခေါင်းဆောင်တို့ကယုံကြည်နေကြပါတယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်မျိုးသားပါတီကနေလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာမဲဆန္ဒနဲ့60ကျော်ကနေဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီရဲ့ဗဟုလူမှုဆောင်ကော်မတီဝင်သူဦးလည်းဖြစ်ပြည်သူ့လွှတ်တော်ကူဆလည်းလည်းဖြစ်တဲ့ဥပရှင်ကအခုလိုပြောပါတယ
်ကျောင်းကရခိုင်ပြည်နယ်မှာမြို့နယ်18မြို့နယ်ရှိတယ်ဒီ18မြို့နယ်လုံးကမဲဆန္ဒနဲ့အလုံးပါဝင်ပြန်တယ်နောက်ပြီးတော့ချင်းပြည်နယ်ပလဲဝါမြို့နယ်ကမဲဆန္ဒနဲ့ဒီမှာပြန်တယ်ဆာအီယာဝတီရခိုင်တိုင်းရဲ့ဝန်ကြီးဌာနကဝန်ကြီးဒီရမှာဝင်ပြန်ပြီးတော့ဒီနောက်ရန်ကုန်တိုင်းမှာဆိုလို့ရှိရင်ရန်ကုန်တိုင်းဒေသကြီးကဝန်ကြီးဆရာကိုပြန်တယ်ရန်ကုန်တိုင်းမှာမြို့နယ်အချို့မှာလည်းလက်တော်ကိုယ်စားလှယ်ဒီအဖြစ်နဲ့ဝင်ရောက်ရှင်ပြန်ဖို့အစီအစဉ်တွေရှိကြတယ်ဆောက်ချက်ကျော်လောက်ခန်းမှန်းတယ်လို့သတင်းထွက်နေတာပဲ
ရခိုင်မျိုးသားပါတီကနေရခိုင်ပြည်နယ်နေရာအလုံးနဲ့ချင်းပြည်နယ်အေရဝတီတိုင်းရန်ကုန်တိုင်းဒေသကြီးမြို့နယ်တချို့မှာပါဝင်ရှင်ပြန်ရွေးကောက်သွားမှာဖြစ်ပါတယ်လာမယ့်2015ရွေးကောက်ပွဲအလွန်ကာလမှာမြန်မာပြည်ငြိမ်းချမ်းဖို့ပြုရေးအတွက်အပေးယူရှိတဲ့လှုပ်တော်နဲ့အစိုးရအခင်းချင်းတရလိုအပ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါတယ်
2015အလွန်မှာဖြစ်လာတဲ့အချင်းချင်းကိုကျွန်တော်တို့မှတ်ထားပါတယ်။ကျွန်တော်တို့တောင်ကျပြည်ကြီးကအားနည်းချက်တွေကိုအားသာချက်ချအောင်ပြည်ပြည်ကျောင်းသူတွေတာဝန်ယူလက်ရှိပုံစံအလုံးမှာရှိပါတယ်။အချင်းချင်းစစ်မှာကျွန်တော်ပြည်ကောင်စုကိုပုံပြီးငင်းကြအောင်ဖွံ့ဖြိုးအောင်ပုံပြီးလို့စီနောင်ရင်းရှိတဲ့အသေးယူရှိတဲ့ပါလီမန်နဲ့အစိုးရချက်အောင်ကျွန်တော်တို့တွားလို့ပါတယ်
။လက်ရှိလှုပ်တော်အတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ပြည်ပြောင်းလဲရေးမှာခက်ခဲရှိနေပေမဲ့လက်မဲ့ရွေးကောက်ပွဲလွန်မှာအပြောင်းလဲဖြစ်လာမယ်လို့ယုံကြည်ကြောင်းပြည်သူ့လှုပ်တော်ကူဆယ်ဥပရှင်ကပြောပါတယ်။
အခက်အခဲကြီးကအများကြီးရှိပါရဲ့လွတ်တော်ခင်းချင်းမှာပြဒီလွတ်တော်ပြင်ပမှာရှိတဲ့နိုင်ငံရေးပါတီစီဆောင်မှုကြောင့်လှုပ်လို့ရတယ်။အားရပြင်းနှံ့မှုကြီးအများကြီးရှိပါရဲ့ဒီကကျပြည့်စုံဖို့ဆိုလို့ရှိရင်ကျွန်တော်ကယာနှုတ်ကကာသမရဲ့နောက်မှာပဲရှိနေတယ်။ဒီစီယာနှုတ်တော့ပြည့်တယ်လို့ကျွန်တော်ကပြောနိုင်သေးပါဘူး။ဒါပြည်သူတွေကဒီအပြောင်းလဲကိုကိုတို့ဒီကိုယ်တိုင်ကိုဆောင်တဲ့အပြောင်းလဲဖြစ်အောင်ကျွန်တော်ဘလောက်ကြိုးစားကြမလဲ။အဲ့လိုတည်းကြိုးစားကြရင်တော့2015လောက်ဒီကောက်ပွဲမှာကျွန်တော်ပြည်သူတွေရဲ့လိုအပ်တဲ့ဒီမိုကရေစီအားကြီးတွေကအများကြီးနဲ့အနိုင်ရရင်တော့2015ဒီကောက်ပွဲအလွန်မှာအပြောင်းလဲဟာပြည်သူတွေရဲ့လိုအပ်တဲ့ဥပဒေတွေရဲ့အပြောင်းလဲဖြစ်နိုင်စရာဖြစ်လာနိုင်စရာဒီကျွန်တော်ပြောပြရပါမယ်
။လာမယ့်ရွေးကောက်ပွဲမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အမျိုးသားလှုပ်တော်ကိုယ်စားလှယ်နေရာကနေပြည်နယ်လှုပ်တော်ကိုယ်စားလှယ်နေရာမှာပြောင်းလဲဝင်ရောက်ရှင်ပြန်ရွေးကောက်မှာဖြစ်ပြီးရခိုင်1990ရွေးကောက်ပွဲဝင်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဟောင်းအခုရခိုင်မျိုးရပါတီရဲ့ဗဟုလူမှုဆောင်ကော်မတီဝင်ဖြစ်တဲ့ဦးအေးတအောင်ကတော့မြေပုံနဲ့မင်းပြားမဲဆန္ဒနဲ့အမျိုးသားလှုပ်တော်နေရာမှာဝင်ပြိုင်သွားမယ်လို့ဥပရှင်ကပြောပါတယ်တကယ်တော့ရခိုင်မျိုးရပါတီဟာ1990ပြည့်ရွေးကောက်ပွဲဝင်ရခိုင်ဒီမိုကရေစီဖွဲ့ချုပ်နဲ့2020ရွေးကောက်ပွဲဝင်ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီတို့ကနေ2013ခုနှစ်စွန်လမှာနှစ်ပါတီပေါင်းစည်းပြီး2015ရွေးကောက်ပွဲကိုဝင်ရောက်လာခဲ့ကြတာပါ2014မတ်လ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ထောင်ခွင့်တရားဝင်ခွင့်ပြုခဲ့တဲ့ပါတီလည်းဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာလာမယ့်ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီတွေပြင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့NLD ခေါ်မျိုးရာဒီမိုကရေစီဖွဲ့ချုပ်ပြင်ပြည်ကမ်းမျိုးပါတီရဲ့မိဖက်ပါတီဖြစ်တဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
အဓိကတိုက်ခိုက်ပါတီရည်ချက်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကဒါမဲ့ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါဒိုင်းရင်းသားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ်။ NLD အနေနဲ့တိုင်းရင်းသားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီးလွတ်တော်ကိုယ်စားလှယ်နေရခွဲဝေယူသင့်သလား NLD တခဲနဲ့အနိုင်ရဖို့အရေးပိုပြီးဦးစားပေးသင့်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အခုည9နာရီဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့မြန်မာစီးပွားရေးတိုးတက်ဖို့အတွက်အမျိုးသမီးတွေရဲ့အခမ်းအနားကဘယ်လောက်အရေးပါသလဲဆိုတာကိုကြည့်ကြရအောင်ပါ။ပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့ကာလတည်းမှာမြန်မာအမျိုးသမီးတွေအတွက်ကဏ္ဍစုံမှာအခွင့်အလမ်းတွေရှိနေတယ်လို့အမျိုးသမီးအရေးဆောင်ရွက်သူတို့ကပြောပါတယ်။အမျိုးသမီးတွေအနေနဲ့စီးပွားရေးကဏ္ဍမှာပါဝင်လုပ်ကိုင်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတိုးတက်လာနိုင်မယ်လို့လည်းမြန်မာအမျိုးသမီးစွမ်းဆောင်ရှင်များအသင်းကိုတည်ထောင်သူကပြောပါတယ်။အပြည့်အစုံကတော့ VOA သတင်းတောက်မတ်သိန်ကီလင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်တနိုင်ငံလုံးရဲ့လူဦးရေတဝက်ကျော်လောက်ရှိနေတဲ့အမျိုးသမီးတို့ကပါစီးပွားရေးကဏ္ဍမှာပါဝင်လာရင်တိုင်းပြည်ရဲ့စီးပွားရေးမြန်မြန်ဆန်ဆန်နဲ့တိုးတက်လာနိုင်မယ်လို့မြန်မာအမျိုးသမီးစွမ်းဆောင်ရှင်များအသင်းတည်ထောင်သူဒေါက်တာဒေါ်ယီမြင့်ကဖီအိုကိုအခုလိုပြောဆိုလိုက်ပါတယ်
အမျိုးသမီးအရေးအတွက်နဲ့ယောက်ျားအရေးအတွက်ဆိုအမျိုးသမီးအမိအရေးအတွက်ကများတယ်များတော့တိုင်းပြည်တစ်ခုရဲ့ GDP တို့စီးပွားရေးတို့တက်ချင်တယ်ဆိုရင်သူ့မှာရှိတဲ့လူအင်အားရဲ့တဝက်ကအိမ်မှာပဲနေတယ်ဆိုရင်ဒါကတိုင်းပြည်တိုးတက်ဖို့ဟိုပို့ပြီးတော့အချိန်ကြာမှာပေါ့လိုတာပေါ့အဲ့တော့ဒီအမျိုးသမီးတွေကပါဟိုပါဝင်ပြီးတော့စီးပွားရေးမှာပါမှသာလျှင်တိုင်းပြည်တိုးတက်မှာပေါ့လေ
ဇူလိုင်လ18ရက်နေ့စနေနေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့စွန့်ဦးတီထွေလုပ်ငန်းရှင်မှတဆင့်အမျိုးသမီးစွမ်းရည်မြင့်တင်ရေးသို့လို့အမည်ပေးထားတဲ့ဆွေးနွေးပွဲမှာပြောသွားတာပါဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ရန်ကုန်မြို့အမေရိကန်တန်ယုံယာယီတာဝန်ခံဟောင်းပရစ်စလာကလပ်ကလည်းအမျိုးသမီးတွေအတွက်အခွင့်အလမ်းတွေအများကြီးပွင့်လင်းလာတဲ့အခုလိုအချိန်မှာလက်လွတ်မခံသင့်ဘူးလို့သုံးသပ်ပါတယ
် I also believe that women can make the future of this country
မြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးတွေကပုံဖော်နိုင်လိမ့်မယ်လို့ကျွန်မယုံကြည်ထားပါတယ်။ကျွန်မမြန်မာတော့အမျိုးသမီးတွေဟာပို့ပြီးတော့စိတ်ထက်ကြံ့ခိုင်နေပို့ပြီးပြတ်သားကြတယ်။ပြည်သူလူထုအရေးနဲ့လူမှုရေးလုပ်ငန်းတွေကိုလည်းပို့ပြီးအလေးထားကြတယ်။အခုမြန်မာနိုင်ငံမှာဆိုရင်လေဒီလိုကဏ္ဍတွေမှာထက်ထဲဝင်ဝင်လောက်ကိုင်းနိုင်ဖို့အခွင့်အလမ်းတွေအများကြီးရှိနေပါတယ်။ဒါကြောင့်အမျိုးသမီးတွေအနေနဲ့တီခွင်ရေးတွေကိုမိမိရာစုပ်ကိုင်ကြဖို့လိုအပ်ပါတယ်။
ပရစ်စလာကလပ်ဟာမြန်မာနိုင်ငံမှာနှစ်ပေါင်းအတော်ကြာနေခဲ့ဘူးတာကြောင့်အခုနောက်ပိုင်းအစိုးရရုံးနေမှာအမျိုးသမီးအရာရှိတွေများပြားလာတာအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကမြန်မာတန်ယုံမှာအမျိုးသမီးအရာရှိအရေးအတွက်တော်တော်များများရှိလာတာဟာသူ့ရဲ့မျက်မြင်တိုးတက်မှုတွေဖြစ်တယ်လို့လည်းဖြည့်ဆွတ်ပါတယ်မြမယဉ်ကျေးမှုအယူအဆအရာအမျိုးသမီးတွေဟာအားနွယ်တယ်လို့ယူဆကြပေမဲ့လည်းအလွန်အကျွံထိမ့်သိမ့်ကာကွယ်တာမျိုးတွေတော့မလုပ်သင့်ဘူးလို့အမျိုးသမီးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာတသက်ခိုင်ကပြောပါတယ်
ကျမတို့အမျိုးသမီးတွေပို့ပြီးတော့မှဟို vulnerable ဖြစ်တယ်ပေါ့ဒါအမှန်ဆိုပေမဲ့လည်းအဲ့ဒါကြီးကတစ်ဖက်ဆုံးရောက်ပြီးတော့မှမတရားဟိုမိဘလိုက်ကာကွယ်တယ်သို့မဟုတ်အကိုရင်းမောင်တွေကလိုက်ကာကွယ်တယ်ဒီညီမကိုပေါ့နော်အဲ့လိုတိတ်လှုပ်လို့ရှင်လဲအမျိုးသမီးတွေက confidence ကိုကျစေတယ်ပေါ့နော်ဒီကလေးကငယ်တုန်းကရင်မိန်းကလေးမလို့ငါတို့ကကြွေလွယ်တယ်ဆိုတော့အဲ့လိုအတွေးခေါ်မျိုးမဝင်စေချင်ပါဘူးဆိုတော့မိသားစုထဲမှာအရေးကြီးပါတယ်ရှင်
အမျိုးသမီးတယောက်ဖြစ်ပေမဲ့လည်းမိသားစုလုပ်ငန်းကိုအမွေဆက်ခံပြီးဦးစီးလုပ်ကိုင်နေတဲ့ဒေါက်တာတသက်ခိုင်ဟာလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။မြန်မာအမျိုးသမီးစွမ်းဆောင်ရှင်များအသင်းနဲ့အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်အခြေစိုက် Pacific Century Institute တို့ပူးပေါင်းကျင်းပတဲ့စွန့်ဦးတီထွေလုပ်ငန်းရှင်မှတဆင့်အမျိုးသမီးစွမ်းရည်မြင့်တင်ရေးသို့ဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Derek Mitchell ကလည်းတက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမေရိကန်ပြည်ထောင်စုကစွန့်ဦးတီထွင်အမျိုးသမီးလုပ်ငန်းရှင်တွေကသူတို့ရဲ့အတွေ့အကြုံတွေကိုဝေမျှခဲ့ကြပါတယ်ရှင်
။မတ်တင်ခီလင်းပြောပြပေးခဲ့တာပါရှင်။မြန်မာဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကျူးဘားနှစ်နိုင်ငံကြားနှစ်ပေါင်း50ကျော်ကြာခဲ့တဲ့ရန်လိုမှုနဲ့မယုံကြည်မှုတွေကိုအဆုံးသတ်ပြီးတန်တမန်ဆက်ဆံရေးပြန်လည်ထူထောင်လိုက်ပြီးဖြစ်ပါတယ်။မနေ့ကဝါရှင်တန်မှာကျူးဘားတန်ယုံဖွင့်ပွဲအခမ်းအနားကျင်းပပါတယ်။ဟာဗာနာကအမေရိကန်တန်ယုံဖွင့်ပွဲကိုတော့ရှေ့လာမှာကျင်းပဖို့စီစဉ်ထားတာပါ။အခုလိုနှစ်နိုင်ငံကြားဆက်ဆံရေးပြန်လည်ထူထောင်လာတာနဲ့ပတ်သက်ပြီးလေ့လာသူတွေကြားမှာအမြင်သဘောထားတွေအမျိုးမျိုးကွဲလဲနေတဲ့အကြောင်းကိုတော့ VOA သတင်းထောက် Pam Dawkins ရဲ့သတင်းလှော်ကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်။ဝါရှင်တန်မြို့တော်မှာဖွင့်လှစ်တဲ့တန်ယုံသေးရဲ့ရှေ့မှာကျူးဘားလန်လွှင့်လိုက်ပြီးဆိုတာနဲ့တန်ရာရှိတွေနှစ်နိုင်ငံဆက်ဆံရေးပြန်လည်ထူထောင်တာကိုထောက်ခံသူတွေစုဝေးကြိုဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာကန့်ခွက်ဆန္ဒပြသူတွေလည်းရှိနေခဲ့တာပါ။လိလာစောင့်ကြည့်သူတို့ကတော့ဒါသမိုင်းဝင်ခါသမယဆိုပြီးနှစ်နိုင်ငံအတွက်ကြိုးရှိမယ်လို့ယုံကြည်တဲ့အကြောင်းအခုလိုပြောပါတယ
်။ The biggest benefit is a broader
ကြီးမားဆုံးရမယ့်အကျိုးကျေးဇူးကတော့အပြန်အလှန်ယဉ်ကျေးမှုအနေထားကိုနားလည်လာကြမှာပါ။လူတွေအပြန်အလှန်နှစ်နိုင်ငံသွားလာလည်ပတ်နိုင်တော့မှာပါ။
ကောင်ဝဲဆန္ဒပြသူတွေကတယောက်ကတော့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပုံမှန်ဖြစ်တာကိုကြိုဆိုပေမဲ့ကျူဘားသမ္မတရော့ဂက်စတိုဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်မှာဝေဖန်သွားပါတယ
်လူလတ်စွာဖွဲ့စည်းခွင့်ကျွန်တော်တို့မှာရှိသင့်ပါတယ်ငြိမ်းချမ်းစွာအသင်းပဲတည်ထောင်ခွင့်မှာနောက်ပြီးတော့ဒီလူလတ်စွာငြိမ်းချမ်းတဲ့ဆန္ဒပြခွင့်နောက်ဒီလူလတ်တဲ့ယင်းညှို့နှံခွင့်စီးပွားရေးလူခွင့်တွေရှိရမှာပ
ါတချို့ဝေဖန်သူတွေကလည်းသမ္မတဥပမာဆိုရကကျူဘားဆိုရအပေါ်မှာသဘောတူလိုက်တာတိတ်ကိုစောလွန်းနေသဘောတူညီချက်တွေပေးတာတိတ်များလွန်းနေလို့ဝေဖန်ပါတယ် ဆန္ဒပြသူတွေကတယောက်ကအခုလိုပြောပါတယ်
President has given many concessions to the Cuban government
American သမ္မတကကျူဘာဆိုရကိုသဘောတူညီချက်တွေပေးတာတိတ်ကူများလွန်းတယ်လို့ထင်တယ်ဒီလိုသဘောမတူခင်ကျူဘာမှာဖျားချောင်းကိုငြင်းငြင်းချမ်းချမ်းသွားနေကြတဲ့အမျိုးသမီးတွေကိုအစိုးရကရိုင်းနှက်တာတွေအရင်ရက်သက်ပါတယ်
ကျူဘာနိုင်ငံသားရေးဝန်ကြီး Bruno Rodriguez ကမနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry နဲ့တွေ့ဆုံပါတယ်။ဒါနှစ်ပေါင်း50ကျော်အတွင်းပထမဆုံးကျူဘာနိုင်ငံသားရေးဝန်ကြီးအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်တာပါ။နှစ်နိုင်ငံကြားမှာကွဲလွဲချက်တွေရှိနေတယ်ဆိုတာကိုကျူဘာနိုင်ငံသားရေးဝန်ကြီးကဝန်ခံပါတယ်။ဒါတွေကိုဆွေးနွေးပွဲမှာရှောင်လွှဲစရာမရှိပါဘူးဆိုပြီးတော့လည်းကျူဘာနိုင်ငံသားရေးဝန်ကြီး Bruno Rodriguez ကပြောဆိုသွားပါတယ်
။ I emphasize the totally lifting of the blockade.
ဖိဆို့တားဆီးတာတွေကိုလုံးဝဖယ်ရှားရေးကျွန်တော်အလေးနဲ့ပြောခဲ့ပါတယ်ဥပဒေအရတင်ထားတဲ့ဂွမ်နာနမိုကျွန်းကိုပိုင်းနယ်ကိုပြန်ပေးဖို့နောက်ကျူဘာအချုပ်အခြာအာဏာကိုလေးစားဖို့နဲ့ကျွန်တော်တို့ပြည်သူတွေခံစားခဲ့ရတဲ့စီးပွားရေးနဲ့လူသားဆိုင်ရာနစ်နာမှုတွေအတွက်ရောကြီးပေးဖို့ဒါတွေအရေးကြီးတယ်ဆိုတာကျွန်တော်ပြောခဲ့ပါတယ
်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့ကျူဘာနဲ့အမေရိကန်ဂျာဆက်ဆံရေးပုံမှန်ပြန်လည်ထူထောင်တဲ့ကိစ္စကရှုပ်ထွေးပြီးရှေ့ကြအောင်မဲ့ခီးဖြစ်တယ်လို့ဆိုပါတယ
်we are sure to encounter a bump
here ဒီခေတ်မှာမညီညာတဲ့လမ်းတွေကိုကျော်နိုင်ဖို့အားမလို့အားမရဖြစ်တာတွေကိုကျော်လွှားဖို့ကျွန်တော်တို့တေချာပေါက်လှုပ်ဆောင်ပါပါဆစ်ရှိဖို့တော့လိုပါတယ်ဒါဟာဒီနေ့ဒီခေတ်ကိုစဖို့အကြောင်းရင်းနေပါပဲ
ကျူဘာနိုင်ငံဟာဗာနာမြို့တော်မှာတော့အမေရိကန်တန်ယုံမှာအလန်တင်ပွဲအခမ်းအနားမကျင်းပသေးပါဘူးရှေ့လာနိုင်ငံသားဝင်ကြီးဂျွန်ကယ်ရီအဲ့ဒီကိုသွားတဲ့အချိန်ကျမှတန်ယုံအလန်တင်ပွဲကျင်းပဖို့စီစဉ်ထားပါတယ်ဒါပေမဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနမှာတော့တခြားနိုင်ငံကလမ်းတွေနဲ့အတူကျူဘာနိုင်ငံအလံကိုတဒန်းနဲ့ထားလွှင့်တင်လိုက်ပြီဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာပါရှင်အင်္ဂါနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7 ဂျိုရူကနေထိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ခုတော့အင်္ဂါနေ့ညနေခင်းအစီအစဉ်ရဲ့အဆုံးမသက်သေးခင်ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်အေးတနာကျော်ကကြီးညာပေးပါမယ်ရှင
်အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာဟာအစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုနဲ့ဂျေရုဆလမ်မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါသည်မစ္စတာနက်တန်ယာဟုအကြီးအကျယ်ကန့်ကွက်တဲ့အီရန်နျူကလ িয়ার သဘောတူညီမှုကိုအပြစ်သက်ဆွေးနွေးသဘောတူခဲ့ကြပြီးတပတ်အကြာမှာပဲအခုလိုမျိုးတွေ့ဆုံဆွေးနွေးတာပါIsrael ဟာအရှေ့လေပိုင်းဒေသဆိုင်ရာအမေရိကန်မဟာဗျူဟာအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့တနင်္လာနေ့တွေ့ဆုံပွဲမှာမစ္စတာကာတာက Israel ကိုထပ်ပြီးတော့အမခံသွားပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာညှိနှိုင်းမှုတွေလိုမျိုးမြောက်ကိုရီးယားအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းရည်ကိုလက်လွတ်ရမယ်ဘယ်ကိစ္စကိုမဆိုစိတ်ဝင်စားဘူးလို့မြောက်ကိုရီးယားကပြောပါတယ်။သူ့ရဲ့ပိုင်နယ်နားမှာပူရဲစစ်ရေးလေ့ကျင့်မှုတွေအကြီးအကျယ်လှုံ့ဆော်တာနျူကလ িয়ার လက်နက်နဲ့ချင်းကြောက်တာတွေအပါအဝင်အမေရိကန်တို့ရဲ့စစ်ရေးနဲ့ရန်ဆရာတွေကိုမြောက်ကိုရီးယားအမြဲကြုံနေရတာမလို့အီရန်ရဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုမြောက်ကိုရီးယားကအခြေအနေနဲ့သွားပြီးတော့နှိုင်းရှင်းပြီးတာသဘာဝမကျပါဘူးလို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။အရှေ့တရုတ်ပင်လယ်ထဲမှာရေပြင်ပိုင်နဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေဟာနိုင်ငံလုံးကျုံရေးအတွက်အဓိကချင်းချောက်မှုတွေကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောသွားပါတယ်။တရုတ်သမ္မတဟောင်ဟူချင်တောင်ရဲ့ထိပ်တီးလက်ထောက်တူကိုပါတီနဲ့အစိုးရယာလူတွေကနေပြီးတော့ထုတ်ပယ်လိုက်ပြီးတော့အကျင့်ပြက်ချဆောင်မှုနဲ့ဖမ်းဆီးလိုက်တယ်လို့တရုတ်အစိုးရဘိုင်သတင်းတွေမှာဖော်ပြထားပါတယ်။သူကိုဌာနရင်းစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့ခုနှစ်လအကြာမှာတရုတ်ကွန်မြူနတီပါတီနိုင်ငံရေးဦးဆောင်ဖွဲ့ကနေခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင့်။
သတင်းချင်းချုပ်ကိုမအေးတန်တာကြောင့်ချိန်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကဂျိုဂေးဖြစ်ပါတယ်ရှင် VOA အမေရိကန်အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.